အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်အတွက်နောက်ထပ်ညှိနှိုင်းမှုအသစ်တွေပါဝင်သူအပြောင်းအလဲလုပ်တာတွေကိုလက်ခံမှာမဟုတ်ကြောင်းအီရန်နိုင်ငံကြီးဝန်ကြီးဌာနကစနေနေ့မှာပြောဆိုလိုက်ပါတယ်။နောက်ထပ်ဆွေးနွေးညှိနှိုင်းမှုတွေလုပ်မယ်ဆိုရင်ဆော်ဒီအာရေဗျနိုင်ငံပါပါဝင်တဲ့မယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြံနေမှာပြောကြားခဲ့တဲ့နောက်အခုလိုအီရန်ဘက်ကပြောကြားလိုက်တာပါ။ဒီနျူကလ িয়ার သဘောတူညီချက်ဟာကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမှတ်1231နဲ့အတူပြုပေးထားတဲ့နိုင်ငံတကာသဘောတူညီချက်တစ်ခုဖြစ်ပြီးပါဝင်သူဖြစ်စေ၊ညှိနှိုင်းမှုအသစ်ဖြစ်စေထပ်ပြီးမလုံဆောင်ရဘူးဆိုတာရှင်းနေသလိုဒါဟာအပြောင်းလဲလုပ်လို့မရကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဆာဟီခါတစ်ဇီဒါရဲ့ပြောကြားချက်ကိုနိုင်ငံပိုင်သတင်းမှာဖော်ပြထားတာပါ။2018မှာသမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်ကဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးအီရန်ပေါ်မှာစီးပွားရေးတန်ခတ်မှုတွေပြန်ပြီးချမှတ်ခဲ့တဲ့နောက်ပိုင်းအီရန်ကသဘောတူညီချက်ပေါ်ယူရေနီယံတန့်စင်မှုပမာဏသတ်မှတ်ချက်ကိုစပြီးချိုးဖောက်ခဲ့တာဖြစ်ပါတယ်။သမ္မတတဲ့ဂျိုးဘိုင်ဒန်အဆိုအရကဒီသဘောတူညီချက်မှာအမေရိကန်ပြန်ပြီးပါဝင်မှာဖြစ်ကြောင်းပြောကြားခဲ့ပေမယ့်အီရန်ဘက်ကသတ်မှတ်ချက်တွေအတိုင်းအပြည့်အဝပြန်ပြီးလုပ်မှာပါမှာဖြစ်ကြောင်းပြောတာပါ။